မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝှမ်းဆိုးဝါးပရိပခါတွေနဲ့ကြုံတွေ့နေရတဲ့ဒေသတွေမှာကုညီကေဇေးအေဂျင်စီဌာနဝန်ထမ်းတွေနဲ့စေတဝန်ထမ်းတွေဟာဘယ်တော့မှမကြုံဘူးတဲ့ရည်တွက်နဲ့သေဆုံးမှုတွေများပြားလာတယ်လို့နိုင်ငံတကာချက်ချင်းရဲ့အဖွဲ့ရဲ့ကြီးကဲကနေပြောဆိုပါတယ်လူသားချင်းစာနာကူညီရေးလုပ်ငန်းတွေဆောင်ရင်းနဲ့တပ်ဖြတ်ခံရသူတွေရဲ့95ရာခိုင်နှုန်းဟာဒေသဆိုင်ရာဌာနဝန်ထမ်းတွေနဲ့ဌာနစေတနာဝန်ထမ်းတွေဖြစ်ကြတယ်လို့ Red Cross အကြီးအကဲ Jagan Chapkan က EFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာပြောဆိုပါတယ်နိုင်ငံတကာအကူအညီပေးအဖွဲ့ကြီးတွေကနိုင်ငံတကာဝန်ထမ်းတွေတက်ဖြတ်ခံရတဲ့အခါမျိုးကမ္ဘာတစ်ဝှမ်းမကြေမနက်တန်တွေကျေလောင်ကြားပြီးမဲ့လို့ဒေသဆိုင်ရာဝန်ထမ်းတွေတက်ဖြတ်ခံရတဲ့အခါမှာတော့အလီပီအာယုံဆိုင်ပြောဆိုတာမရှိဘူးလို့လည်းသူကဝေဖန်ပါတယ်။2024ခုနှစ်အတွင်းအရှေ့လေပိုင်းဒေသယူကရိန်းမြန်မာနဲ့တခြားပြည်ပခကြုံနေရတဲ့နိုင်ငံတွေမှာကူညီကယ်ဆယ်ရေးဝန်ထမ်းတွေတည်ဆောက်ရတဲ့အရေးအတွက်တိတိသာများပြားလာတာကိုစိုးရိမ်စရာတွေ့ရပြီးတော့ဒါဟာအဆိုးအဆုံးနှစ်တစ်နှစ်ပါပဲလို့လည်းသူကပြောပါတယ်။ဒီနှစ်တစ်နှစ်ထဲမှာလည်းကမ္ဘာတစ်ဝှမ်း Red Cross ဝန်ထမ်း30တည်ဆုံခဲ့ရပြီးတော့တခြားကုလသမဂ္ဂအဖွဲ့တွေကဝန်ထမ်းတွေပါပေါင်းလိုက်ရင်တော့တည်ဆုံသူရာနဲ့ချီရှိတဲ့အကြောင်း Red Cross ပြောခွင့်ရသူကပြောဆိုပါတယ်